အမေရိကန်နဲ့မက္ကဆီကိုနဲ့နိုင်ငံတွေဆက်ကိုရိုင်းစောင်းလုပ်ဖို့အတွက်ကုန်ကြမဲ့ဒေါ်လာဘီလီယံပေါင်းများစွာကိုသမရအနေနဲ့အသုံးပြုဖို့အတွက်အမေရိကန်တရားရုံးချုပ်ကမိန့်ချလိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီး၉ယောက်ဆုံးဖြတ်တာမှာ၅ယောက်ကထောက်ခံခဲ့ပြီးတော့သမရထရမ့်ကိုနိုင်ပေးခဲ့တာပါ။အမေရိကန်တရားရုံးချုပ်ကတောက်ချနေကခုလိုမိန့်ချလိုက်တာကြောင့်အောက်တရားရုံးတွေရဲ့အမိန့်ကိုပယ်ချက်ပြီးတော့သမရထရမ့်အနေနဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အသုံးစရိတ် ၂.၅ ဘီလီယံကိုအသုံးပြုခွင့်ရသွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနဲ့ဇက်ကိုဒရိုင်းဆောက်လုပ်သွားမယ်လို့ရွေးကောက်ပွဲမဲဆွဲ COA ကာလာတုန်းကဒေါ်နယ်ထရမ့်ကကြေညာခဲ့တာပါဒေါ်နယ်ထရမ့်ကတော့ဒါဟာနေဇက်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ကြီးမားတဲ့အောင်ပွဲဖြစ်တယ်ဆိုပြီးတော့ Twitter ကနေရေးပါတယ်အမေရိကန်နိုင်ငံသားခွင့်ရေးလှုပ်ရှားမှုဖွဲ့ ACLU ရဲ့ရှင်းနေဒရော်လဒန်ကတော့ဒေါ်နယ်ထရမ့်အနေနဲ့စစ်သုံးစရိတ်တွေကိုလွှတ်တော်ကမထောက်ခံတဲ့နေဇက်လုံခြုံရေးအတွက်အသုံးပြုခွင့်ရသွားမယ်ဆိုရင်တော့နေဇက်တိုင်ဝမ်ဖဝန်ကျင်နဲ့အနာခွဲဝေးအတွက်ပွဲစည်းပုံကပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုထိခိုက်စေမှာဖြစ်တယ်ဆိုပြီးတော့ဝေမျှလိုက်ပါတယ်ခင်ဗျာ